VOA အစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်ကျွန်မဆုမြတ်မောမှာမကြခင်ရက်ပိုင်းကရန်ကုန်စက်မှုဇုံတွေမှာအလုံသမားအများအပြားစုဝေးခဲ့တာကြောင့် COVID-19 ရောဂါပြန့်နှံ့မှာစိုးရိမ်နေတယ်လို့ COVID-19 လူနာတွေကိုကုသပေးနေတဲ့ကျန်းမာရေးဝန်ထမ်းတွေရောဂါကူးစက်မှာစိုးရိမ်နေတယ်လို့အလုံသမားဆေးရုံကြီးရန်ကုန်ရဲ့ယာယီဆေးရုံအုပ်ကြီးဖြစ်သူအယိုးအထုကုဆရာဝန်ကြီးဒေါက်တာတင်မင်းထွန်းက VOA မြန်မာပိုင်းကိုပြောပါတယ်လူမှုဖူလုံရေးကြေးပေးထားတဲ့အလုသမားအားလုံးကိုကုသပေးတဲ့အလုသမားဆေးရုံမှာ COVID-19 တန်တရားလူနာတွေစောင့်ကြည့်ဖို့ပြင်ဆင်ထားတာနဲ့ပတ်သက်လို့ယာယီဆေးရုံအုပ်ကြီးကိုဆက်သွယ်မေးထားပါတယ်
။ကျွန်တော်တို့အခုကတော့ကြိုးတော့ပြင်ထားတာပေါ့နော်။ပြင်ထားရဆိုတာဆိုကြပါစို့ရဲ့အဲကျွန်တော်တို့စီကိုဖြားလူနာရောက်လာရင်ဖြားတဲ့လူနာအတွက်ကိုတည်ထန့်ထားဖို့ခန်းနေကျွန်တော်တို့ဖွဲ့ထားတယ်။ဖွဲ့ထားပြီးတော့အဲ့ဒီလူနာကိုကြည့်ဖို့အတွက်ကိုကျွန်တော်တို့ဂျူတီကိုဘလို့ဆေးမဲ့ဆိုတော့တစ်ခါပြင်ထားတာပေါ့နော်။ပြင်ထားပြီးတော့အဲ့လိုကိုဗစ်တန်ရရှိရလို့အဆောင်ကြီးဖို့တက်ကိုအခန်းကြီးပြင်ထားပါတော့
အဲ့တော့အဲ့လိုမျိုးပြင်ဆင်တဲ့ခါမှာရောဆရာတို့ဟိုလိုအပ်ချက်တွေပါရရှိလားအကုန်ပြည့်စုံပြီလားဆရာ
လိုအပ်ချက်ကတော့ကျွန်တော်တို့စီမှာကဒီခုနအခြေခံလိုအပ်ချက်တွေဖြစ်တဲ့ PPE ကို mask တို့အဲ့ဒီစာအားလုံးကတော့ကျွန်တော်စီမှာပြည့်စုံရှိတယ်ဟိုမရှိတာတစ်ခုကတော့ ventilator ပေါ့ ventilator ကျွန်တော်စေုံကကိုရီးယား ICU မရှိတဲ့ခါကျတော့ ventilator ကိုကျွန်တော်တို့ကဝယ်မထားပြည့်ဘူးကျွန်တော်တို့ကလေအသက်ရှူဆက်ကိုပေါ့နော်ကျွန်တော်တို့စီမှာဥဒေါ်ဆက်အသက်ရှူဆက်ကတလုံးပဲရှိတယ်။အဲဒီစာကိုပဲကျွန်တော်ပြေးထားတယ်။နောက်အဓိကပြဿနာကတော့ကျွန်တော်လူသမားစီမှာကျန်းမာရေးဝန်ကြီးဌာနကလည်းအင်အားခွဲပေးရတာဆိုတော့ကျွန်တော်စီမှာဥစားပေါ့ human resource ပေါ့အင်အားနည်းတာမှန်တယ်။အဲ့ဒါတခုပဲ။ကျန်တာကတော့ပြည့်စုံရှိပါတယ
်။ဟိုအခုလက်ရှိကူးစက်နေသူတွေထဲမှာဒီဆရာဝန်တွေသူနာပြုတွေနောက်ကျန်းမာရေးဝန်ထမ်းတွေပေါ့လေပါနေတဲ့ခါကျတော့ဆရာတို့ဆေးရုံမှာရောအဲ့လိုမျိုးကျန်းမာရေးဝန်ထမ်းတွေအတွက်ကိုဒီအကာအကွယ်ပေးဖို့အထိအပြည့်စုံပြင်ဆင်ထားလာပစ္စည်းရောအလုံးလောက်ရှိပါလားဆရာ
။ဟာရှိပါတယ်။အဲ့ဒါတော့ရှင်နဲ့ကျွန်တော်ပြောတော့ PPE တွေအလုံးလောက်ရှိတယ် mask တွေအလုံးလောက်ရှိတယ် glove တွေပါအကောင်ကကျွန်တော်တို့တို့အတွက်အခြေခံလိုအပ်ချက်အကုန်လုံးဟိုပြည့်စုံရှိတယ်။နောက်ပြီးတော့တခါ drone ထိတွေ့မှုဖြစ်သွားတော့ကျွန်တော်တို့ quarantine ထားဖို့အတွက်တော့ကျွန်တော်တို့တည်တံ့နေရာစီစဉ်ထားရတာရှိပါတယ်။
အခုနပြောသလိုပေါ့နော်ဆရာတို့ဒီအသက်ရှူဇက်မှာတော့မလောက်မငါဖြစ်တဲ့တခုပဲရှိတယ်ဆိုတော့တကယ်လို့အခုလောလောဆယ်တော့ဆရာတို့ဆေးရုံမှာလူနာမရှိသေးဘူးပေါ့လေတကယ်လို့ရှိလာပြီးတော့အဲ့လိုမျိုးလိုအပ်လာမယ်ဆိုရင်ဘယ်လိုမျိုးဆောင်ရွက်ဖို့ဆရာတို့မှာအစီအစဉ်ရှိပါလဲရှင့
်ကျွန်တော်တို့ဒီဆေးရုံကအခုလောလောဆယ်ဒီကျွန်တော်တို့ဒီရိုးစာပေါ့ကျောင်းဝန်ကြီးဌာနရဲ့ guideline တော့ဒီရန်ကုန်တိုင်းတက်မှာရှိတဲ့ဆေးရုံတွေအားလုံးကတော့ဟိုနဟို positive ဟိုဒါ COVID-19 positive ဖြစ်သွားပြီဆိုရင်တော့သူကဝေးပါကြီးဆေးရုံတောင်းပလာဆေးရုံဖောင်ကြီးပေါ့သူတို့သတ်မှတ်ထားတဲ့အထူးကုဆေးရုံကိုလွှဲပြီးကိုညွှန်ကြားထားပြီးသားဆိုတော့ကျွန်တော်တို့ဆေးရုံမှာဒီဗန်နလီတာတင်ရတဲ့အဆင့်နောက်ထိလူနာရှိဖို့တော့ပြောင်းလဲထားဘူးကျွန်တော်တို့စီမှာဒီခုနတန်တရားလူနာပဲထားဖို့ရှိထားတဲ့အဆင့်တော့ပဲရောက်မယ်တကယ်လို့ positive ဖြစ်သွားပြီးတွေ့သွားပြီဆိုရင်ကျွန်တော်ကထပ်ပြီးလူနာကိုထပ်လွှဲပြီးရောက်မှာပေါ့နော
်ဟုတ်ပြီးခဲ့တဲ့ရက်ပိုင်းနေရာလဲဆရာတွေ့မှာပါဒီရန်ကုန်ဒီဆက်မှုဆောင်တွေမှာအလုပ်သမားတွေအများကြီးပဲသူတို့ဆေးရုံတွေဖွင့်နေဆိုပြီးတော့လာကြတယ်ပေါ့လေဆိုတော့ဒါကြည့်ရတော့ဒီယောဂပိုးကူးဖို့အတွက်ကအင်မတန်စိုးရိမ်စရာအခြေအနေဖြစ်တယ်ပေါ့လေဆိုတော့အဲ့ဒီနောက်ဆက်တွဲရောဆရာတို့ဘာတွေသိရပြီလဲဒီယောဂပိုးကူးတဲ့အခြေအနေအဲ့ဒါတွေနဲ့ပတ်သက်လို့ဆရာပါပြောချင်ပါလေရှင်အ
ဲ့ဒီစားတော့ကျွန်တော်တို့ဒီလူသမားဆေးရုံကလူဖွင့်ဆေးကန်းလူတွေတော့ကဒါဟုတ်စိုးရိမ်နေတိစားပါပဲတိစားတော့လေအဲ့တော့အဲ့ဒီအဖြေကဘယ်အချိန်မှတိမလို့ဆိုကျွန်တော်ထင်တယ်နောက်နှစ်ပတ်နောက်ပိုင်းဆိုတော့ဒီမီလာလောက်မှပဲအဖြေကိုပို့ပြီးတော့တိကြတိရမယ်ထင်တယ်အခုကကြာပြီးဆက်ရုံလုံးဝင်ပြန်ဖွင့်ကြတယ်ဖွင့်ပြီးတော့တခါတချို့လည်းပိတ်တယ်တချို့လည်းဖွင့်တယ်အမျိုးမျိုးဖြစ်ပြဒါပေမဲ့ဘာပြော contact တွေကတော့ရှိသွားကြတယ်ပေါ့နော် contact တွေကရှိသွားကြတယ် contamination တွေရှိသွားကြတယ်ဆိုတော့အဲ့ဒီအချိန်အခုတော့ပေါ်မှာမဟုတ်ဘူးနောက်တစ်ပတ်လောက်ကြာတဲ့ခါကျမှအဖြေအတိအကျသိရမှာတင်တယ
် so ဟိုဆရာဝန်တယောက်အနေနဲ့ပေါ့လေအခုဒီမြန်မာနိုင်ငံမှာဖြစ်နေတဲ့ကူးစက်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဆရာရဲ့စိုးရိမ်မှုကိုဘယ်လိုပြောချင်လဲရှင့
်ကျွန်တော်ရဲ့စိုးရိမ်မှုပြောရမယ်ဆိုတော့လောလောဆယ်ပြောအခုနောက်လေကျွန်တော်ကစိတ်ပူတာတစ်ခုရှိတယ်ကျွန်တော်ကျမ်းမာရေးဝန်ထမ်းတွေကိုအဓိကထိသွားမှာတစ်ခုရှိတယ်နောက်တစ်ခုကအခြေခံလူရန်းစားတွေမှာပေါ်ပြန်ပေါ်သွားမှာနှစ်ခုရှိတယ်ပေါ့နော်။ဘာကြောင့်လဲဆိုတော့ကျွန်တော်ကျမ်းမာရေးဝန်ထမ်းတစ်ခုထိဥပမာအနေနဲ့တာကြီးလေးဆေးရုံကိုကြည့်ပါဦး။တာကြီးလေးဆေးရုံမှာတယောက် positive ဖြစ်ကြတယ်။တဆေးရုံလုံးက quarantine ဝင်တဲ့ခါကျအဲ့ဆေးရုံတစ်ရုံလုံးကလုပ်ငန်းတွေရပ်ဆိုင်းသွားသလိုဖြစ်သွားတာလေ။ဆိုတဲ့ခါကျတော့ဒီကျမ်းမာရေးဝန်ထမ်းတယောက်ထိလိုက်ပြီဆိုတော့အဲ့ကျမ်းမာရေးဒီပြင်ယောဂါတွေကုဖို့လူတွေပါအကုန်လုံးက quarantine မှာအဲ့စနစ်ကြီးရပ်ဆိုင်းသွားမှာပေါ့နော်။အဲ့ဒါတစ်ခုကြောင့်စိတ်ပူတယ်နောက်တစ်ခါကျတော့အခြေခံလူတန်းစားရေပေါ့အခြေခံလူတန်းစားရေဆိုတာတစ်နေ့လုံးမှတစ်နေ့စားသူတို့နားဖို့လည်းချိန်မရှိဘူးအိမ်မှာနေရတဲ့ခါကျလည်းတရင်ထဲမှာ 4-50 ယောက်စုပြုံနေကြရရှိတယ်အဲ့တော့သူတို့တယောက်ဖြစ်ပြီဆိုတာနဲ့အကုန်လုံးကဟိုသာ outbreak ဖြစ်သွားဖို့ကအချမ်းစာတအားကိုများသွားပြီပေါ့နော်အဲ့ဒီနှစ်ခုကိုကျွန်တော်စိတ်ပူပဲ
ဒီ American တို့ Britain တို့လိုမျိုးပေါ့ဒီလိုနိုင်ငံတွေမှာတော့မှဒီဆရာဝန်တွေတော်တော်လေး ဟို outbreak ဖြစ်လာလို့ရှင်ဆရာပြောသလိုပေါ့လေဟိုကူးစက်မှုအများကြီးကူးစက်လာပြီဆိုလို့ရှင်တို့ဒီလူနာတွေကုသပေးဖို့အတွက်ကတော်တော်လေးမနိုင်မနှင်းဖြစ်တယ်ဆရာဝန်တွေမှာမနိုင်မနှင်းဖြစ်တယ်နောက်ဒီခုနပြောတဲ့ဆေးရုံတွေမှာလိုအပ်ချက်တွေရှိလာတယ်ဆိုတော့ဗမာပြည်မှာရောအဲ့လိုဖြစ်လာရင်ဟိုတနိုင်ငံလုံးအတိုင်းတာပေါ့နော်လုံလုံလောက်လောက်ကုသပေးနိုင်ဖို့အတွက်ကဆရာအနေနဲ့ဘယ်လိုမြင်လဲရှင်
ကျွန်တော်အနေနဲ့ဆိုရင်တော့အခုချိန်ထိကတော့အဆင်ပြေနေသေးတာပဲဒါပေမဲ့ခုနလိုအောက်ပြီဖြစ်သွားတဲ့အနေအထားမှာဆိုရင်တော့ကျွန်တော်တို့လည်းထင်တယ်အခုအင်္ဂလန်တို့အမေရိကန်တို့နိုင်ငံမျိုးတော့မနိုင်မနှင်းဖြစ်ပြီဆိုရင်ကျွန်တော်တို့နိုင်ငံမျိုးတော့ဒီထက်ပိုဆိုးမယ်လို့တော့ထင်တာပဲ
ဟုတ်အဲ့တော့အဲ့ဒီလိုမျိုးအခြေအနေတက်တာအောင်ရောဘယ်လိုမျိုးတွေလုပ်လို့ရလဲဆရာဘာပြောချင်ပါလဲရှင
်ဟုတ်ကဲ့အဲ့ဒီလိုအခြေအနေကိုတက်တာအောင်လုပ်မယ်ဆိုတော့ကျွန်တော်တို့မျှော်မှန်းထားတာကတော့ခုနကကြံကြုံပြည့်ရေးရှိကိုကျွန်တော်ဆက်ပြီးပိတ်လက်စီချင်တာပေါ့နော်ဆက်ပြီးပိတ်လက်စီချင်တယ်ဆက်ပြီးပိတ်လက်ရေးရှိမှာဒီလုံသမားအလုပ်ရုံစေုံနေမှာတို့လောက်ခလာစားမရတော့ဘယ်လိုမျိုးဖြည့်ဆည်းပေးနိုင်မလဲခုနကကျွန်တော် stay home ပေါ့နော် home stay ကိုကျွန်တော်ကာလာလေးကိုဆက်ပြီးတော့တိုးလိုက်မယ်ဆိုရင်တစ်လနှစ်လလောက်ဆက်တိုးလိုက်မယ်ဆိုရင်ဒီဖြစ်နေတဲ့အခြေအုံရပ်တန့်လိုက်နိုင်မယ်ဆိုတော့ကျွန်တော်ထိန်းနိုင်မယ်ထင်တာပဲ
အလုသမားဆေးရုံကြီးရန်ကုန်ရဲ့ယာယီဆေးရုံအုပ်ကြီးဖြစ်သူအယိုးအထုကုဆရာဝန်ကြီးဒေါက်တာတင်မင်းထွန်းဖြစ်ပါတယ်ရှင်ကျွန်မဆုမြတ်ပါပါ